မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဆာဒေသကစီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာစစ်ဖက်နဲ့စီးပွားရေးဆက်ဆံမှုတွေကိုဖျက်တောက်ဖို့အပြင်းအထန်ဖိအားပေးတာနဲ့ရင်ဆိုင်နေရပါတယ်။စစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MEC မြန်မာစီးပွားရေးဥပိုင်လီမိတက် MEHL တို့နဲ့စီးပွားရေးတွဲလုပ်နေတဲ့အထက်မှာအာဆာဒေသကစီးပွားရေးလုပ်ငန်းအများအပြားပါနေတယ်လို့ Justice for Myanmar တက်ကြွလှူရှားသူအဖွဲ့ကထုတ်ပြန်ထားပါတယ်။နိုင်ငံတွေစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်ဖက်အတွက်အကျိုးမဖြစ်စေဘဲလူမှုအတွက်သာအကျိုးရှိအောင်လုပ်ဖို့တာဝန်ရှိပါတယ်လို့ Justice for Myanmar အဖွဲ့ရဲ့ပြောခွင့်ရမတ်ယရနာမောင်က Thompson Riders Foundation ကိုပြောပါတယ်။ဒီတော့တင်မှာပဲစစ်တပ်ပိုင်းနဲ့စစ်တပ်ထိန်းချုပ်မှုအောက်ကကုမ္ပဏီတွေသူတို့နဲ့စီးပွားရေးလက်တွဲလုပ်နေသူတွေအပေါ်အတိအကျဦးတည်တဲ့ဒဏ်ခတ်ရယူမှုတွေချမှတ်ဖို့ပြည်တွင်းခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကလည်းတောင်းဆိုထားပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်း100ကျော်စီးရင်ကိုဒီအဖွဲ့ကထုတ်ပြန်ထားတာပါ။စစ်တပ်ဟာပြည်တွင်းပြည်ပကစီးပွားရေးလုပ်ငန်းတွေနဲ့ပူးတွဲလှုပ်ဆောင်တာကနေကြီးမားတဲ့ဒဏ္ဍာရီအားတိစောက်ထားပါတယ်။အဓိပ္ပာယ်ကတော့ကျောင်းတွေ၊ဆေးရုံတွေနဲ့လူမှုဖူလုံရေးအတွက်အသုံးပြုတဲ့နဲ့အများပိုင်ခွင့်အမြောက်အများဆုံးရှုံးနေတယ်ဆိုတာပါပဲလို့မတ်ယရနာမောင်ကပြောပါတယ်။ပြည်တွင်းလူထုကလည်းစစ်တပ်နဲ့ဆက်ဆက်နေတဲ့ထုတ်ကုန်တွေကိုတပိတ်မောက်ဖို့နှိုးဆော်တာတွေရှိလာပြီး #NoBusinessWithGenocide ဆိုတာကိုဆိုရှယ်မီဒီယာတွေမှာကြကြပြန့်ပြန့်တွေ့နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျပန်အဖျော်ယမကာထုကုမ္ပဏီကြီးဖြစ်တဲ့ Kirin က MEHL နဲ့စီးပွားရေးလုပ်နေတာကိုရပ်လိုက်ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့မပတ်သက်ပဲဖျက်တောက်ဖို့အွန်လိုင်းကနေပန်ကြားခဲ့ပြီးတဲ့နောက်ထင်ရှားတဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်တူကလည်း MEHL ပိုင် Secret ထုတ်လုပ်ငန်းမှာရင်းနှီးမြှုပ်နှံထားတာကိုပြန်ရုပ်တော့မယ်လို့ပြောပါတယ်ခင်ဗျာ။